ရန်ကုန်မြို့ကစစ်တပ်ပိုင်းကြီးပေါ်မှာတိဆောက်ထားတဲ့လူကုလသမဂ္ဂကပြောဆိုထားတဲ့စူရီစကွဲမှာရုံးနေရာငှားရမ်းထားတဲ့နိုင်ငံတကာလုပ်ငန်းကြီးတချို့ရွှေ့ပြောင်းနေကြသလိုတချို့ကတော့ငှားရမ်းမှုကိုပြန်လည်သုံးသပ်နေကြောင်း Writers သတင်းကဖော်ပြပါတယ်။ဒီထဲမှာ McKinsey, Coca-Cola နဲ့ Writers ရုံးတို့လည်းပါဝင်ပါတယ်။ဆူလေးစကွဲမှာရုံးခန်းငှားထားတယ်လို့ဆိုတဲ့ထင်ရှားတဲ့လုပ်ငန်းကြီးစစ်စစ်ခုရဲ့အငြင်းစင်းတဲ့တကွဖော်ပြလိုက်တဲ့ Justice for Myanmar ရဲ့အစီအခံစာမှာရုံးခန်းငှားရမ်းထားသူတွေဟာစစ်တပ်ကိုတစ်ဖက်လည်းနဲ့ထောက်ပံ့တာလို့ပြောဆိုထားတာပါအစီအခံစာမှာရုံးခန်းငှားရမ်းထားသူကုမ္ပဏီအလုံးကို Writers ကဆက်သွယ်စုံစမ်းခဲ့တာမှာဒီထဲက6ခုကတော့ရုံးခန်းအစီအစဉ်ပြန်လည်သုံးသပ်နေကြောင်းဒါမှမဟုတ်လဲရွှေ့ပြောင်းပြီးကြောင်းပြောပါတယ်ဒီလိုပြောတာမှလည်းစစ်တပ်နဲ့ပတ်သက်တဲ့သူတုံ့နှုံပြောဆိုတဲ့လုပ်ငန်းကြီးတခုသာရှိပြီးကျန်တဲ့လုပ်ငန်းတွေကတော့စီးပွားရေးအလားအလာပါဝင်တခြားကိစ္စတွေကိုအကြောင်းပြပါတယ်။အထင်ကြီးဆူလေဖျားမီ2019ခုနှစ်ကဖွင့်လှစ်ခဲ့တဲ့ဆူလေစကွဲကိုဟောင်ကောင်စတော့ဈေးကွက်အစည်းအဝေးရှန်ဂရီလာအေရှားကတည်ဆောက်ခဲ့တာဖြစ်ပြီးအနီးကဟိုတယ်နဲ့အတူဆူလေစကွဲကိုစီမံခန့်ခွဲနေတာပါ။ယင်းနေရာကတော့စစ်တပ်ထံကငှားရမ်းထားတာဖြစ်ကြောင်းမီဒီယာတွေလူခွင့်ရလှုပ်ရှားမှုအဖွဲ့တွေနဲ့2019ခုနှစ်ကဖွဲ့ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာအဖွဲ့ကပြောဆိုထားတာဖြစ်ပါတယ်။ဆူလစ်ကွဲမြင်းငှားရမ်းမှုနဲ့ပတ်သက်ပြီးအသေးစိတ်ကိုတီးကြားအတည်ပြုနိုင်ရေးစစ်ကောင်စီပြောခွင့်ရကို Writers ကဆက်သွယ်ခဲ့ပြီးမဲ့လေဖုံးလက်ခံဖြေဆိုခြင်းမရှိပါဘူး။